မြန်မာနိုင်ငံမှာ2020ခုနှစ်အတွင်းကျင်းပပြုလုပ်မယ့်ရွေးကောက်ပွဲအတွက်ပါတီကြီးတွေကစည်းရုံးရေးတွေစပြီးဆောင်ရွက်နေပြီဖြစ်ပါတယ်။အဲ့ဒီထဲမှာပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီလည်းပါဝင်ပါတယ်။2015ရွေးကောက်ပွဲနောက်ပိုင်းမှာပါတီဝင်အင်အားတိုးလာတယ်လို့ရန်ကုန်မြို့ဗဟန်းမြို့နယ်တန်လွင်လန်းကပါတီဌာနချုပ်မှာအောက်တိုဘာလ30ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပါတီခေါင်းဆောင်တွေကပြောခဲ့ပါတယ်။ရခိုင်ပြည်နယ်ရေးကိစ္စအပါအဝင်လက်ရှိမြန်မာနိုင်ငံရေးအခြေအနေတွေပေါ်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့သဘောထားနဲ့2020ရွေးကောက်ပွဲကြိုတင်ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးပါတီဗဟိုလုံးမှုဆောင်ကော်မတီဝင်တွေကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာဖြစ်ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒာလှမြင့်ကပြည်သူတွေဟာလုံခြုံမှုမရှိစီးပွားရေးလက်ကျက်တဲလာတဲ့အတွက်ပြည်ခိုင်ဖြိုးကိုဝင်လာကြတာဖြစ်တယ်လို့ပြောခဲ့ပါတယ်။ကြက်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်းထေးရဲ့ရှမ်းပြည်နယ်နဲ့အေရရီတိုင်းခီးစဉ်အတွင်းပင်းတရရက်ဆောင်နဲ့ကလောမြို့နယ်တို့မှာရွာလုံးကျွတ်ကြက်ခိုင်ဖွံ့ဖြိုးရေးပါတီဝင်ခဲ့ကြတယ်လို့လည်းသူကပြောပါတယ်။အရာရီတိုင်းမှာဒီလပိုင်းနေအတွင်းမှာပဲကြက်ခိုင်ဖွံ့ဖြိုးရေးပါတီဝင်ခဲ့ကြတဲ့အထဲမှာဇလွန်မြို့နယ်တွေကရွာတချို့ပါဝင်ပါတယ်။ပြည်သူတွေဟာ NLD ပါတီကိုမျှော်လင့်ခဲ့ကြပေမဲ့မျှော်လင့်တယ်လို့ဖြစ်မလာတာကြောင့်ပြည်ခိုင်ဖြိုးပါတီကိုဝင်လာကြတာဖြစ်တယ်လို့ဇလွန်မြို့နယ်ပြည်ခိုင်ဖြိုးပါတီဥက္ကဋ္ဌဦးချိုမြင့်ခိုင်ကပြောပါတယ
်။ကျွန်တော်တို့ကတော့ပုံမှန်ပါတီရွေးကောက်ပွဲရှိတဲ့အခါကျတော့စီယုံလို့ရတော့စီယုံတဲ့နေရာမှာကျွန်တော်တို့ကလက်ရှိအာဏာတော့မရှိဘူးနော်။ဒါပေမဲ့ကျွန်တော်တို့ရဲ့ပုံမှန်လုပ်နေကြသည်ပါတီစည်းဝေးအတွက်ဖွံ့ဖြိုးရေးတွေလုပ်ပေးတယ်ပေါ့ကျွန်တော်တို့ဟိုအဲ့ဒီလိုမျိုးအမြဲဆက်ဆံတဲ့အခါမှာယုံကြည်မှုရှိတယ်ယုံကြည်မှုရှိတဲ့အခါကျတော့ဒီပါပဲဆိုရင်ကျွန်တော်တို့နဲ့အရင်တော့လက်တွဲပူးတဲ့လူရှိတယ်အစ်စ်တည်းကလည်းပါတီဝင်ဖို့စည်းယုံတဲ့အခါမှာဒါအာဏာမပွားပဲပေါ့နော်အဲ့ဒီလိုအခါမှာသူတို့ယုံကြည်လို့ဝင်လာကြတာပေါ့ကျွန်တော်ယူဆချက်ပေါ့နော်ကျေးဇူးနေပြည်သူဆိုတော့ပါပဲဆိုရင်သူတို့ရဲ့စာဝင်တွေကိုပြေလည်အောင်လုပ်ပေးနိုင်တဲ့အခါကျတော့ခုတိုင်းစီရင်သူရတဲ့ထက်မှာတော့ဖုန်းတွေကို1500ပြောင်းလုပ်လိုက်တယ်သူတို့ကြားကြားလေးတွေလုပ်ပေးတာတွေပြည်သူတွေခံစားရတယ်အခုဒီဘက်မှာကျတော့အဲ့ဒီဟာတွေမခံစားရမနဲ့မရှိသေးသေးကမောက်ကမဖြစ်တာပေါ်မှာလူတွေကအရန်တုန်ထုတ်နေကြပါတယ်သူတို့မျောလင်းထားတာနဲ့ဖြစ်ဖြစ်တာနဲ့ဆက်တူမကြတဲ့အခါကျတော့ပါပဲဖြစ်ဖြစ်သူတို့ကောင်းမယ်ထင်တဲ့ပုံတော့ပဲအချိန်ကြီးကြောက်သွားနိုင်ကြပါတယ
်ဦးကျော်မြအေးဟာဇလွန်မြို့နယ်ဦးဘိုစုရွာမှာနေထိုင်သူဖြစ်ပါတယ်ဦးဘိုစုရွာရဲ့ပါတီဝင်ရတဲ့အခြေအနေအကြောင်းကိုသူကအခုလိုပြောပြပါတယ
်။ကျွန်တော်ကဇလွန်မြို့နယ်ဦးဘိုစုကြီးရွာမှာကျွန်တော်တို့ရွာမှာလူရ145ယောက်ရှိပါတယ်။ပထမပါတီဝင်ကယောက်100အခုနောက်ထပ်တိုးနေသူအသက်ဝင်တာ125ယောက်။ကျွန်တော်အခုမှစဝင်တာပေါ့26ရက်နေရပေါ့။ကျွန်တော်ဒီပါတီတဲ့ဝင်ဖြစ်တာတော့ဇော်ဘော်လေးပြည့်နေနောက်နေကျွန်တော်ဒီကခွဲခြားပြမှာပေါ့။ဒီသမားတွေအခုချိန်လဲစိတ်နဲ့စည်းရလဲမကောင်းဆွေးညစ်စရာနေလဲကြုံနေရတယ်။နောက်တခါအလုပ်သမားတွေကြာကိုယ်စည်းနှုံးနေရတယ်ကြီးလောက်ခတွေကလည်းကြဆင်းစားဝတ်နေရတယ်လဲသူတို့မကြည့်လဲကြဘူး။နောက်တခါရခင်အားဆိုလို့ရှိရင်ကျွန်တော်တို့အေဂျင့်ရှိကြတယ်လေကိုယ်စည်းနှုံးလဲအသင်းနေရှိတယ်။မချမ်းမတော့လဲဖက်အေဂျင့်နေနေနေကြတယ်။အခုဆိုရင်ကြီးရွာရင်မှကြီးသူတွေကအေဂျင့်နေနေကြတာပေါ့ဒါပေမဲ့စိုးရိမ်စရာကြီးရှိနေရအောင်။အဲဒါကိုလာပိုင်းရဆိုလို့ရှိရင်ကျွန်တော်တိတိပြောတာပါလေကိုလာပိုင်းအတွင်းမျက်နှာပိနေဝင်ဇာတိမှာစိုးရိမ်မှုတွေဖြစ်ကြတယ်။တန်ချက်သက်တွေနဲ့ကျွန်တော်တို့တိုင်ရင်ဟိုကလေ light or score ကြတယ်လေ
။
နောက်နဲ့30လောက်ဆိုလို့ရှိရင်ကျွန်တော်တို့ရခိုင်ပင်ကားလေးတွေပြီးရွာရဝင်မာတော့စိုးရိမ်နေကြတယ်။ဒါကြောင့်မို့ဟိုရှေ့ကကောင်းရံလေးပေါ့လေအဲ့ဒါလေးတွေကြိုက်လို့ကျွန်တော်ဒီဒီဆိုင်ရွေးပါတီရဲ့ဝင
်ဦးကျော်မြအေးတို့လိုလက်ရှိ NLD အစိုးရကိုညှော်လင့်တယ်လို့ဖြစ်မလာလို့ဆိုပြီးပြည်ခိုင်ဖြိုးပါတီကိုအားကိုးပြီးတော့ဝင်သွားကြသူတွေရှိတယ်လို့NLD ပါတီကိုဆက်လက်ယုံကြည်အားကိုးနေသူတွေလည်းအေရီတိုင်းအတွင်းမှာရှိနေပါသေးတယ်။ NLD အစိုးရရဲ့ဆောင်ရွက်ချက်တွေဟာအရင်ဦးသိန်းစိန်ဦးဆောင်ခဲ့တဲ့ပြည်ခိုင်ဖြိုးအစိုးရထက်ပိုပြီးမြင်သာမှုရှိတယ်လို့အေရီတိုင်းမဦးပင်မြို့နယ်တဲကကိုစန်းအောင်ကပြောပါတယ
်။ဒီချို့နေရာတွေကဆွဲပြီးရှိတဲ့လူတွေကတော့ဒါပါပေါ့။ကျန်ဖို့မှာကျန်ဖို့ဆိုရောမျက်စိပိတ်ပြီးအော်နေရရရှိတော့ဒီစိတ်မကျွဲသေးတဲ့နေရာမျိုးတွေပေါ့နော်။လူနဲ့မျိုးနဲ့ဝေးလာတဲ့နေရာမျိုးတွေကတော့ဖြစ်ကောင်းဖြစ်နိုင်ပါလေ။ကျွန်တော်ကတော့မဝင်ဘူ
းပေါ့မဝင်တဲ့အကြောင်းရင်းလေးပြောပြပါဦ
းဟာမဝင်တဲ့အကြောင်းရင်းကိုပေါ့ဒီလက်ရှိလုပ်နေတဲ့ဆိုတာနဲ့ဒီရေခဲဒီလိုအထုတ်တော့လုပ်သွားတာလည်းလုံးဝလုံးကြီးတာအကွာတယ်ပေါ့နော်ဒီခုလက်ရှိဆိုတာသင်္လာမြန်လာရှိတယ်လည်းလည်းကိုင်လာဒီလိုဆိုတာအထုတ်တော့သင်္လာမြန်လာရှိဘူးပေါ့နော်အဲလက်ရှိဆိုတာကသူ့မှာကပြောင်းပြားစွာကြီးတွေကိုတုံးထုတ်နေရတဲ့အတွက်မှာတော့လောက်ရတော့ရှားမယ်လေဒီလောက်နှစ်ကလေးနဲ့ကတော့ဘာမှချက်ချင်းညီရွာထင်နေဖြစ်မလာနိုင်ဘူ
းဒီရပိုင်းအတွက်မှာရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးတော့တက်မတော်ထောက်ခံမွေးတွေကျင်းပပြုလုပ်ခဲ့ကြတာအလုံးအသိဖြစ်ပါတယ်လက်ရှိ NLD အစိုးရရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်ရင်းမှာတက်မတော်ရဲ့ဆောင်ရွက်ချက်တွေကိုနိုင်ငံတကာကမဟုတ်မမှန်ဆွတ်ဆွဲနေတာတွေရှိတဲ့အတွက်ပြည်ခိုင်ဖြိုးပါတီဟာတက်မတော်ဘက်ကရက်တီချောင်းပြဖို့ တမရော်ထောက်ခံပွဲတွေမှာပါဝင်ခဲ့တယ်လို့လည်းပါတီခေါင်းဆောင်တွေကထုတ်ဖော်ပြောကြားထားပါတယ်။ပြည်ခိုင်ဖြိုးပါတီခေါင်းဆောင်တွေရဲ့အဲ့လိုပြောဆိုချက်တွေနဲ့ပတ်သက်ပြီးတော့ NLD ပါတီရဲ့ပြည်မနာမျိုးပုပ်ပါတီရီမျိုးနဲ့လွှတ်တော်ကိုယ်စားလှယ်ဦးရီမွန်ကအခုလိုမှတ်ချက်ပေးခဲ့ပါတယ်
။ဒီကျန်းခိုင်ပါတီရဲ့သူတည်ရှိမှုကတော့တက်ရဲ့သဘောထားပေါ်မှာပဲအဓိကမူတည်လိမ့်မယ်လို့ထင်ပါတယ်။အဲ့တော့ပြည်ရဲ့ယူကောက်ပွဲအတွေ့အကြုံတွေပြန်ကြည့်မယ်ဆိုရင်ဒီတက်ကအငင်းစားရာရှိကြီးတချို့ဟာပြီးခိုင်ပြူပါတီတဲ့အငင်းစားယူပြီးရောက်သွားတာကိုတွေ့ရတယ်လို့တွေ့ရတယ်ဆိုရင်ပဲဒီယူကောက်ပွဲကာလမှာကတော့ဝူဂျီတန်းကြီးပဲတက်ကပြီးခိုင်ပြူကိုထောက်ခံခဲ့တယ်ဆိုတာအဲ့ဒါကိုလည်းသတိပြုမိတယ်။ဘာကြောင့်လဲဆိုတော့ဒီယူကောက်ပွဲမှာ NLD ပါတီကပြတ်သားအနိုင်ရရှိတဲ့အခါမှာဒီတော့အနေနဲ့ NLD ပါတီနဲ့အခုလိုပေါ့အခုချိန်ဒီတိုင်းပဲကြီးပြူပူအောင်ဆောင်ရွက်ဖို့ဒီလိုသဘောထားရှိခဲ့တာကိုတွေ့ရတယ်လေရှေ့လာမယ့်ကာလမှာလည်းပြီးခိုင်ပြူအပေါ်တမ်တော်ရဲ့သဘောထားဘယ်လိုရှိမလဲအဲ့ဒီဟာကတော့အဓိကအကြလိမ့်မယ်လို့ထင်ပါတယ်အဲ့တော့ NLD ပါတီလက်ထက်မှာအခုဆိုတာအစိုးရတက်တန်းဆိုရင်နည်းနည်းနီးပါးပေါ့ပြိပြီးတော့တည်တာထင်ရှားတဲ့ထူးခြားတဲ့ပြောင်းလဲမှုမျိုးမတွေ့ရသေးဘူးဆိုရင်တော့မှပဲဒါဖြည်းဖြည်းမှန်မှန်တော့ပြောင်းလဲနေတာတော့ဒါတတိထားကြည့်မယ်ဆိုလို့ရှိရင်ဒါတွေ့ရမှာပါပဲ။လာမယ့်ကျွန်တော်တို့ကနှစ်သက်တမ်းအတွင်းပေါ့ဒါထူကြတဲ့တိုးတက်တဲ့အခြေအနေမျိုးရင်တွေ့ရလိမ့်မယ်လို့တော့ကျွန်တော်တို့ပြောလင်းထားတယ်လေ။ဘီတူတူတူအများစုကတော့ဒါကျွန်တော်တို့မြန်မာပြည်သူတွေဆိုတာလည်းနိုင်ငံရေးအတွေ့အကြုံရောအကြံဉာဏ်ရောများတဲ့သူတွေဆိုတော့2020ယူရောပွဲကြရင်လည်းသူတို့ဘာလို့ရွေးချယ်ရမလဲဆိုတာသူတို့မှမှန်ကန်ကစဉ်းစားလိမ့်မယ်လို့ပဲကျွန်တော်တို့ကမြင်ပါတယ်နော်
။ကြံ့ခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့ကတော့လာမယ့်2020ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုအနိုင်ရရှိမယ်လို့အပြည့်အဝယုံကြည်ကြောင်းဒါပြင်2010ရွေးကောက်ပွဲအတွက်စည်းရုံးရေးတွေဆောင်ရွက်နေရင်းကပဲလက်ရှိ NLD အစိုးရရဲ့ဆောင်ရွက်ချက်တွေကိုလည်းမျက်ခြေမပြတ်စောင့်ကြည့်နေတယ်လို့ပါတီခေါင်းဆောင်တွေကပြောဆိုထားပါတယ်ရှင်။